အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနယူးယောက်မြို့ထရမ့်တာဝါမှာရှိတဲ့သူရုံးခန်းတယ်လီဖုန်းတွေကိုပြီးခဲ့တဲ့ရွေးကောက်ပွဲမတိုင်ခင်မှာသမ္မတဟောင်းအိုဘားမားအစိုးရအဖွဲ့ကခေါ်နှောင်းထောင်ခဲ့တယ်လို့ဆွဆဲပြောဆိုလိုက်ပါတယ်။မစ္စတာထရမ့်ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာတီကင်းနဲ့မနဲ့စနေနေ့မနဲ့ပိုင်းရေးသားချက်တွေထဲမှာ1994ခုနှစ်သမ္မတရစ်ချတ်နစ်ဆန်အလုံးနှုတ်ထွက်သွားစေခဲ့တဲ့ Watergate အရှုပ်တော်ပုံရဲ့ပုံစံမျိုးဆန်ဆန်ရေးသားဖော်ပြထားတာပါ။သူ့ရဲ့တယ်လီဖုန်းတွေခေါ်နှောင်းထောင်ခံရတယ်ဆိုတဲ့ဘလို့တက်တဲ့မျိုးကမှတော့ဒေါ်နယ်ထရမ့်ကပြင်ထားပါဘူး။နိုင်ငံတော်လုံခြုံရေးအေဂျင်စီကျွမ်းကျင်သူလည်းဖြစ်တံပြန်စုံစမ်းထောက်လိုက်ရအရာရှိလည်းဖြစ်တဲ့ John Schindler ကတော့သမ္မတ Trump ရဲ့ဆွဆွဲပြောဆိုချက်တွေဟာ1998 Foreign Intelligence Surveillance Act နိုင်ငံခြားသားတွေအပေါ်စောင့်ကြည့်ထောက်လိုက်တဲ့ဥပဒေနဲ့ဆက်ဆက်ပုံရတယ်လို့ Twitter မှာရေးပါတယ်။ဒီဥပဒေဟာသူတို့ရဲ့ထောက်လိုက်ရအေဂျင်တွေနဲ့နိုင်ငံခြားသားတွေရဲ့ဆက်သွယ်မှုတွေကိုတရားဝင်စောင့်ကြည့်တင်ပြရဖို့ခွင့်ပြုထားတာပါ။အတံထွက်ပဲအာဏာသိမ်းထားတဲ့သမ္မတဟောင်းအိုဘားမားဟာရဲတွေလိုစောင့်ကြည့်တဲ့သူတွေကိုအလုပ်ခံလာခဲ့တယ်ဆိုပြီးတော့ Conservative တဦးဖြစ်တဲ့ Radio အစီအစဉ်တင်ဆက်သူ Mark Levin ရဲ့ဆွဆွဲပြောဆိုချက်ကိုတောက်ကြနဲ့ Breakbutt တရင် website မှာဖော်ပြခဲ့ပါသေးတယ်။သမ္မတအင်ဂျီရောမဟာဗျူဟာရေးရာအကြီးအကဲ Stephen Bannon ဟာလည်းအင်ဂျီရောကိုမရောက်ခင် Breakbutt Conservative Online တရင်ထားလာရဲ့အကြီးအကဲအမှုဆောင်အရာရှိအဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။ Mr. Trump ရဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတော့သမ္မတဟောင်း Barack Obama ရုံးခန်းဖက်ကတော့ဘလို့တုံ့ပြန်မှုမျိုးမှထွက်ပေါ်မလာသေးပါဘူး။